စားသောက်ကုန်တွေဈေးတက်နေတဲ့ပလောဝါမှာစံဝယ်ဖို့တောင်မှအတော်လေးခက်ခဲနေတယ်လို့ဒေသခံတွေကပြောပါတယ်။စံအပါအဝင်ကုန်တွေတင်ပို့နေတဲ့အဓိကရေလမ်းကြောင်းကိုပိတ်ဆို့ထားလို့စံပြတ်လတ်နေတယ်လို့ကူညီခဲ့ပေးနေသူတွေကလည်းပြောပါတယ်။ပလောဝါဘက်ကအခြေအနေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုတော့မအီတန်းစင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ချင်းပြည်နယ်ပလောဝမြို့နယ်မှာအေအေနဲ့စစ်ကောင်စီကြားထိတွေ့တိုက်ပွဲတွေကြောင့်ဩဂုတ်လအစပိုင်းကတည်းကကြောက်တော်ပလောဝရေလမ်းကြောင်းကိုစစ်ကောင်စီဘက်ကပိတ်ထားတယ်လို့ဒေသခံတွေကပြောပါတယ်။လမ်းကြောင်းဖြတ်တောက်ထားလို့ဒေသတွင်းမှာအခြေခံစားတောက်ကုန်စည်းလုံးတွေတက်နေပြီးစံဝယ်ယူနိုင်ဖို့လည်းမလွယ်ကူတော့တဲ့ကြောင်းပလောဝဒေသခံတယောက်ကပြောပါတယ်
။အခြေခံစားတောက်ကုန်တွေတော့အစီတော့အရင်တုန်းကနဲ့စာရင်တော့တက်တာပေါ့။ဆန်စည်းတွေလည်းတက်တယ်အလွေတကူကဝယ်လို့အခုကဆော်လော့လော့စီကဆန်ကကျွန်တော်တို့ပုံမှန်ဝယ်လို့မရဘူးဗျကျောက်တော်ကကျွန်တော်တို့အဝင်ရှိမှာပေါ့ကျွန်တော်ဒီကုန်သေးတွေကဒီဆန်ရောင်းတဲ့လူတွေကသူတို့ဒီကျောက်တော်ကတည်းလို့ရမှာသူတို့ရှိမှာလည်းဝယ်လို့ရတာကိုလော့လော့စီတော့ဒီမှာဒီကျွန်တော်တို့ကဘလောက်မကနေလဲအချင်းနေစီကြီးကြောင်ပေါ့နော်ဒါဂျုံကြီးကြောင်ပေါ့နော်အဲ့ဒါသွားလို့နည်းနည်းအခက်အခဲရှိတယ်နဲ့သူတွေအဲ့ဒါကြောင့်နေနေဘောလေးဒီမှာလွတ်လွတ်လပ်လပ်ဝယ်လို့မရတာကျွန်တော်တို့အဒီအတွက
်ဆန်နဲ့ဆက်သုံးစီစည်းတွေအစမတန်တက်နေပြီးတော့ဝယ်ယူနိုင်ဖို့ကလည်းခက်ခဲနေတာပါတချို့စားတောက်ကုန်တွေကတော့ဝယ်လို့ရနေပြီမဲ့လေဈေးနှုန်းတွေကတဖြည်းဖြည်းတက်လာနေတဲ့အကြောင်းဒေသခံတယောက်တစ်ယောက်ကပြောပါသည
်ကိုယ်တည်းတော့ဝယ်လို့ရတော့မှာပဲခင်ဗျာဈေးကြီးတဲ့ဆိုရင်တော့စီဝါရီသမားတွေရဲ့ထုံးစံပဲလေသူတို့ဈေးတင်ရောင်းခြင်းမရှိဘူးပေါ့တက်တာတော့တက်တယ်ပဲရှိတယ်
ကျောက်တော်ပလဝရေလန်းချောင်းကနေတဆင်ရခိုင်ပြည်နယ်ကျောက်တော်မြို့ကနေချင်းပြည်နယ်ပလဝမြို့နယ်စီကိုဆန်အဓိကတင်ပို့ပေးနေတာပါအခုလိုနှစ်ဖက်ထိတွေ့တိုက်ပွဲတွေကြောင့်လမ်းကြောင်းပိတ်ဆို့ခံရပြီးကုန်စည်စည်းမှုကလည်းရပ်တန့်နေပါလေဩဂတ်လအစပိုင်းကတည်းကရေလန်းချောင်းပိတ်ဆို့လိုက်ပြီးတော့အချိန်ကြာလာတဲ့အမျှဒေသခံတွေစားနပ်ရိက္ခာပြတ်တောက်မှာကိုကူညီပေးနေသူတွေကစိုးရိမ်နေကြပါလေအဓိကစားနပ်ရိက္ခာဖြစ်တဲ့ဆန်ပြက်လက်တာမဖြစ်စေဖို့နိုင်ငံတကာကကူညီပေးနေတဲ့အဖွဲ့တွေနဲ့ပါချိတ်ဆက်ပြီးတော့ဆောင်ရွက်နိုင်အောင်ပန်းနေတဲ့အကြောင်းကုညီပင်းနေသူကိုကျော်သိန်းကပြောပါလေ
။ဟိုကျောက်တော်မြောက်ဖားခြံတွေကိုတည်လို့မရတဲ့အခြေအနေဖြစ်သွားပြီဆိုတော့ဘလဝတ်ကတော့ခြံတကယ်တက်လက်နေတာပါ။ကျွန်တော်တို့ဘလဝတ်ကခြံရေးစီရေနောက်တစ်ခုကစားရေပေါ့နော်။ဟိုအခြေခံစားတုံးကုန်ပစ္စည်းတွေကကျွန်တော်တို့ဒီဖက်ပေါ့နော်။အဲ့ဒီဖက်မှာရှိတဲ့၃ဆွေကျော်လိမ့်မယ်။အဲ့ဒီရော်တွေဆိုရင်အခုကဆန်ကရိုးရိုးနှစ်တင်မှာတော့ကဆန်တွေကိုကျွန်တော်တို့စီကဆန်ပြီးတင်မှာပဲအဲ့ဒီဖက်မှာဆန်ဘုရားစားတော့လာအရှင်ပြေလေနော်။အခုကပလောဝါဘာမှာဆိုစံတိတ်ကိုကျွန်တော်ဒီလိုပြတ်တယ်မို့စံတိတ်ကိုတသိန်းကျွန်တော်တို့မနေ့ကပဲကြားတယ်စံတိတ်ကိုတသိန်း3-4000တော့ဝယ်လို့မရနဲ့အခြေစီဖြစ်တော့ပြီဆိုတာကြားပါတယ်ကျွန်တော်ကနော်ကျွန်တော်တို့ကျောက်တော်ဘက်ကဆံမရောက်ရင်သူကဆံကတော့ဒီကဟိုအရေးကြီးဆုံးတဲ့ဟိုအလွယ်ချက်တစ်ခုဖြစ်တော့တယ်ရိုးရိုးစေးသွားမယ်ဆိုဆံပါလို့မရဘူးသူကဟိုမှာပေါ့မြန်မာကတော့သူကအေအေကိုရိတ်ခါဖြတ်တယ်ပုံစံမျိုးပဲဒါပေမဲ့အေအေကိုရိတ်ခါဖြတ်တာမဟုတ်ဘူးပြည်သူတွေကဒုက္ခရောက်တော့တာကကျွန်တော်တို့အဲ့ဒါကမနေ့ကတော့အစည်းအဝေးလုပ်တယ်ကျွန်တော်တို့ကအဲ့ဒီပြည်သူတွေကိုကျွန်တော်တို့အငတ်ပေးလို့မရဘူးလို့ဟုတ်တယ်နီးနဲ့ကျွန်တော်တို့ကတော့ ICRC နဲ့မလိုရမလဲဒီတမျိုးမျိုးနဲ့တော့ကျွန်တော်ဆန်ကိုတင်ပို့လို့ရတယ်တော့တော့ရမယ်။နောက်မို့ဆိုဒီမိုးရွှဲမှာတော်တော်များများဟိုစားနပ်ရိက္ခာပြတ်တော်မှုနဲ့ငွေသေးကိုကျုံနာနိုင်မျိုးမျိုးပါလေခင်ဗျ
။ပလောဝမျိုးနယ်ကစေပေးဆောင်စခန်တချို့မှာလည်းရိက္ခာထောက်ပံ့မှုတွေမရောက်သေးလို့စားသောက်ဖို့ဒုက္ခရောက်နေကြပါသည်။ပလောဝမျိုးနယ်တရေကုန်းကြီးရွာမြောက်ဖက်အနီးဝင်းကျင်မှာစစ်ကောင်စီနဲ့ထိတွေ့တိုက်ပွဲတွေဖြစ်နေတာရဲတပ်တစ်ပတ်နှစ်ပတ်ရှိပြီဆိုပြီးတော့အေအေဘက်ကထုတ်ပြန်ထားပါသည်။စစ်ကောင်စီဘက်ကတော့ပလောဝဘက်မှာအေအေနဲ့ထိတွေ့တိုက်ပွဲဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဒုစုံတရားထုတ်ပြန်တာမရှိသေးပါဘူး။ဒေသခံတွေကတော့နှစ်ဖက်ထိတွေ့တိုက်ပွဲတွေကြောင့်လမ်းကြောင်းပိတ်ဆို့ခံရပြီးတော့စားနပ်ရိက္ခာပြတ်လက်တဲ့ချင်းတွေဒီထက်ပိုပြီးတော့မဆိုးလာဖို့ကိုမျှော်လင့်နေကြတာလို့ပြောဆိုနေကြပါတယ်ရှင်။